မြန်မာစစ်ကောင်စီလက်နက်တွေဝယ်ယူလို့ရနိုင်အောင်ထိုင်းဘန်နေကကူညီပေးနေတယ်လို့ကုလသမဂ္ဂရဲ့ပြောဆိုမှုနဲ့ပတ်သက်လို့အထောက်အထားမတွေ့ရဘူးလို့ထိုင်းအာဏာပိုင်တွေကပြောကြားလိုက်ပါတယ်ကုလသမဂ္ဂကဇွန်လမှာအဲ့ဒီလိုပြောဆိုခဲ့မှုနဲ့ပတ်သက်လို့ထိုင်းဗဟိုဘဏ်နဲ့ငွေကြေးခွာချမှုတက်ဖြည့်ရေးဌာနတို့ကချက်ချင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ညွှန်ကြားချက်ထုတ်ပြန်ခဲ့တဲ့အကြောင်းပူးတွဲကြေညာခဲ့ပါတယ်6လကြာစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်မှာတော့ကုလသမဂ္ဂလူ့အခွင့်အရေးအစဉ်ခံစားမှာဖော်ပြခံထားရတဲ့လူပုဂ္ဂိုလ်တချို့နဲ့ဗန်တချို့အကြားထိပ်တွေ့ဆက်ဆံမှုတွေရှိခဲ့တယ်ဆိုတာကိုထိုင်းအစိုးရကစုံစမ်းတွေ့ရှိရပေမဲ့အဲ့ဒီလိုဆက်ဆံမှုတွေကနေစစ်လက်နက်ပစ္စည်းဝယ်ယူခဲ့တယ်ဆိုတဲ့အထောက်အထားတော့မတွေ့ရဘူးလို့ဆိုပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးစုံစမ်းရေးမှူးတောမန်ဒရုစ်က Banking on the Debt Trade How Banks and Government Enable the Military Junta in Myanmar ဘန်နေနဲ့အစိုးရတွေကမြန်မာစစ်ကောင်စီလူသက်လက်နက်တွေဝယ်လို့ရအောင်ကူညီနေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုဇွန်လ26ရက်နေ့ကတင်သွင်းခဲ့တဲ့အစီအခံစာမှာဖော်ပြထားတာပါမြန်မာစစ်ကောင်စီလက်နက်တွေဝယ်ယူလို့ရအောင်ကူညီပေးနေတဲ့အထက်ထိုင်းနိုင်ငံကဗန်နေဟာအဓိကအရေးအပါဆုံးဖြစ်လာနေပြီး2022ခုနှစ်ဗန်နာနှစ်မှာဒေါ်လာတန်း60ဘူးစစ်လက်နက်တွေဝယ်ဖို့ကူညီဆောင်ရွက်ပေးခဲ့ရာကနေ2023ဗန်နာနှစ်မှာတော့နှစ်ဆတိုးပြီးဒေါ်လာတန်း120အထိရှိခဲ့တယ်လို့အစီအခံစာမှာဖော်ပြပါတယ်ထိုင်းဗဟိုဘဏ်နဲ့ငွေကြေးခွာချမှုတက်ဖြတ်ရေးဌာနတို့ကအခုပူးတွဲထုတ်ပြန်တဲ့အစီအခံစာမှာတော့သူတို့ဘက်ကဒီတဲ့ပုံမကောင်းမွန်တဲ့အခြေအနေတွေရောက်အောင်လှုံ့ဆော်လို့ရနိုင်တဲ့အနေအထားတွေရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ